21ရာစုပင်လယ်ညီလာခံခေါ်ယူကျင်းပနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ကိုပြန်လည်ဖွဲ့စည်းနိုင်ဖို့အတွက်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်အစံစုကြည်ကဦးဆောင်ပြီးဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ပါဝင်ရမယ့်သူတွေကိုအခြေခံရွေးချယ်ရေးအခြေခံမှုတွေမှာကွဲပြားမှုရှိတဲ့အတွက်ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်အခြေခံလုပ်ငန်းစဉ်တရားအဖြစ်နေပြည်တော်ကဆွေးနွေးပွဲကိုမနက်ဖြန်မှလည်းဆက်လက်ကျင်းပသွားဖို့ရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့21ရာစုပင်လုံညီလာခံကပြည်တော်စုငြိမ်းချမ်းရေးညီလာခံကိုလာမယ့်ဇူလိုင်လမှာကျင်းပနိုင်ဖို့အတွက် UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစည်းဝေးကိုဒီကနေ့နေပြည်တော်မှာကျင်းပပြီးကော်မတီကိုပြင်ဆင်ဖွဲ့စည်းဖို့ဆွေးနွေးခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကအဖွင့်အမှားစကားပြောကြရမှာ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီမှာပါဝင်တဲ့အစုအဖွဲ့၃ခုအနက်ကနိုင်ငံရေးပါတီအစုအဖွဲ့မှာသွတ်တော်တရရမှာကိုစားပြုတဲ့ပါတီတွေကိုသာညီလာခံမှာပါဝင်ဖို့မူချမှတ်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံရေးအဖွဲ့အစည်းများရဲ့ပါဝင်မှုဟာနိုင်ငံရေးအဖွဲ့အစည်းများကပြည်သူလူထုကိုသွတ်တော်အစည်းအဝေးမှာကိုစားပြုမှုပေါ်မှာအခြေခံပြီးတော့ကျွန်တော်ဆောင်ရွက်ရမယ်လို့ဆိုတာကိုကြည့်ပါတယ်။ပြောချင်တာကတော့60ကျော်သောနိုင်ငံရေးပါတီအားလုံးမဟုတ်ခင်လေသွတ်တော်တစ်ခုမဟုတ်တစ်ခုမှာအနည်းဆုံးကိုယ်စားလှယ်တစ်ခုပါဝင်တဲ့နိုင်ငံရေးပါတီများကကျွန်တော်တို့ရင်းကြိုင်းနေတာကလည်းပါကိုယ်စားလှယ်ဖြစ်တယ်ကျွန်တော်တို့ချက်ဖို့ဆိုတာကိုကျွန်တော်တို့နိုင်ငံထားပါတယ်
ဒီလိုမူချမှတ်တာကလည်း21ရာစုပင်လုံညီလာခံခေါ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတိတိမိမိနဲ့နိုင်ငံရေးပြစ်စင်တွေကိုအကောင့်ထဲဖော်နိုင်ဖို့ဖြစ်တယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီကနေ့ UPDJC ကိုပြန်လည်ဖွဲ့စည်းရေးအတွက်ဆွေးနွေးကြတဲ့အခြေအနေကိုတော့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ UPDJC ပြန်လည်ဖွဲ့စည်းဖို့ဆိုတဲ့နေရာမှာကျွန်တော်တို့အစုအဖွဲ့၃ခုနဲ့ဖွဲ့ထားတာဖြစ်ပါတယ်။အစိုးရလွတ်တော်တပ်မတော်တစ်ခုကျွန်တော်တို့လည်းတိုင်းနာလည်းကတော်လိုက်ဖို့စီရတူနိုင်ငံရေးပါတီများတူဖြစ်ပါတယ်။အဲ့တော့အဲ့ဒီမှာဒေါ်ဆန်းစုကြည်အပါအဝင်ပေါ့လေ။နိုင်ငံတော်တာဝန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်ဒီအစိုးရဘက်ကနေပြီးတော့မှပြင်ဆင်ပြောင်းလဲတဲ့ပုဂ္ဂိုလ်ရဲ့အမည်စင်16ဦးရဲ့အမည်စင်ဒါကိုဒီနေ့ဆွေးနွေးပွဲမှာတင်ပြလို့ပြီးပါပြီ။ကျွန်တော်တို့ဒီတိုင်းနာလည်းကတော်လိုက်အဖွဲ့ကြီးတွေဘက်ကလည်းကျွန်တော်တို့ကိုစားပြုတဲ့16ဦးရဲ့အမည်စင်ကျွန်တော်တင်ပြလို့ပြီးပါပြီ။ဒါနဲ့မဲ့လို့နိုင်ငံရေးပါတီများဘက်ကတော့ဒီအမည်စင်တင်ဖို့ကတော့ဒါတော့သူတို့အချင်းချင်းကြမှာပြန်လည်ဆွေးနွေးပြီးနိုင်ချင်းဆွေးနွေးကြဖို့ရှိနေပါတယ်ဟုတ်ကဲ့
လွတ်တော်တရရမှာကိုစားပြုတဲ့ပါတီတွေကိုသာညီလာခံမှာပါဝင်ရေးဆိုတဲ့မူနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တင်ပြချက်ကိုဦးခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ်
တော့တိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတဲ့သဘောထားကတော့ကျွန်တော်တို့ NCA မှာပြဋ္ဌာန်းထားတာတရားဝင်နိုင်ငံပါတီများလို့ပါပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကရေတောက်ပွဲနိုင်ငံရှုံးရင်းဆိုတာတဲ့ကိုတရားဝင်နိုင်ငံပါတီများရှင်ရင်လည်းဒါကိုကိုစားပြုမှုမှာလုံလောက်တယ်လို့ကျွန်တော်တို့ဘက်ကအဲ့ဒီလိုအမြင်ရှိတာကိုကျွန်တော်တင်ပြခဲ့ပါ
လောလောဆယ်မှာတော့နိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်ရွေးချယ်ရေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တင်ပြတဲ့မူနဲ့မူလတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်တဲ့မူဆိုပြီးကွဲပြားနေပါတယ်ဒီလိုအမြင်ကွဲပြားနေမှုအပေါ်မှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပြောဆိုပါတယ်
အခုပြောတဲ့ UPDJC မှာအဓိကပါဝင်တဲ့တုံးလူတွေကနိုင်ငံရေးပါတီအစုအဖွဲ့ရဲ့ပါဝင်မှုကိုနိုင်ငံရေးပါတီအစုအဖွဲ့ကိုယ်တိုင်ကဆုံးဖြတ်မှာပဲရမှာဖြစ်ပါတယ
်။မနေ့ဖန်မှာတော့ကွဲပြားနေတဲ့အချက်တွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီအစုအဖွဲ့ရဲ့သဘောထားနဲ့အစိုးရလွှတ်တော်စံပရောအစုအဖွဲ့ရဲ့သဘောထားကိုပြန်လည်တင်ပြဆွေးနွေးကြဖို့ရှိနေပါတယ်။UPDJC ကိုပြင်ဆင်ဖွဲ့စည်းပြီးရင်21ရာစုပင်လုံညီလာခံမှာဆွေးနွေးမဲ့မူပေါင်းတွေကိုချက်မှတ်မှာဖြစ်ပြီးဒီမူပေါင်းတွေချက်မှတ်ပြီးမှသာညီလာခံကိုကျင်းပနိုင်မှာဖြစ်ပါတယ်